ကရင်ပြည်နယ်ဖာပွန်ခရိုင်ဖာပွန်မြို့နယ်ဘော်ဆဲခိုကျေးရွာအနီးဘော်ဆဲခိုလွယ်မှုပလော်လန်ဘော်ဆဲခိုယွန်းစလင်းလမ်းတွေအနီးမှာတပ်မတ်ထားတဲ့နယ်မြေနဲ့တိုးချဲ့မှုတွေလှုပ်လာတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်မဟာ9ရဲ့လက်ရောက်ခံတပ်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU ဘက်ကပြောဆိုခဲ့ပါတယ်မြန်မာတပ်မတော်ဘက်ကလည်း KNU အဖွဲ့အနေနဲ့ဒေသဖွံ့ဖြိုးရေးနဲ့လမ်းပန်းဆက်သွယ်မှုကောင်းမွန်ရေးဆောင်ရွက်နေမှုလုပ်ငန်းတွေကိုနှောက်ယှက်ပစ်ခတ်တာတွေရှိတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ PNP နဲ့ဖာပွန်ခရိုင်ဖာပွန်မြို့နယ်ဘော်ဆဲခိုကြီးရွာနဲ့ပတ်ဝန်းကျင်ဒေသဖွံ့ဖြိုးတိုးတက်ရေးလမ်းပန်းဆက်သွယ်ရေးကောင်းမွန်ရေးတို့အတွက်ဘော်ဆဲခိုလွယ်မှုပလော်လန်ဘော်ဆဲခိုယွန်းစလင်းလမ်းတို့ကိုတပ်မတော်ဘက်ကလမ်းဖောက်လုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့ KNU တပ်မ၅ဘက်ကသတ်မှတ်ထားတဲ့နေမြေထက်ကျော်လွန်ခဲ့တယ်ဆိုပြီးထိတွေ့ပစ်ခတ်မှုတွေရှိခဲ့ကြောင်းတရင်မျိုးသားလွတ်မြောက်ရေးတပ်တပ်မ၅တပ်ရင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေတို့ကအခုလိုပြောပါတယ
်ဒီအပြစ်ခရရဲ့ကာလမှာသူတို့နေရမဲ့နေရဲ့နောက်ပြီးတော့သူတို့သွားလာမဲ့လမ်းကြောင်းရဲ့ area ရဲ့ဒါများဟိုအစတဲကသူတို့ဟိုဆိုတော့အပြစ်ပေးသတ်မှတ်ပေးထားလိုက်တယ်လေအမေကတော့အဲ့ဒီချက်ကျော်လုံပြီးတော့သွားတဲ့ပုံမှာဒီခက်ရလူတွေနဲ့ထိတွေ့ပြီးတော့ဟိုတက်ခွဲငယ်လေးနေဖြစ်တာပေါ့
တက်မတော်ဘက်ကတော့နှစ်စဉ်လမ်းဖောက်လို့ပြုပြင်နေတာတွေအုတ်ချုပ်မှုကိစ္စတွေကိုစောင့်ရက်မှဖြစ်တဲ့အကြောင်း KNU အဖွဲ့ကအကြောင်းကြားထားတယ်လို့ဆိုပါတယ်ဇန်နဝါရီလ18ရက်နေ့နေ့လယ်ပိုင်းမှာတော့ဗော်ဆဲကိုလွယ်မှုပလော်လန်ပြုပြင်ဖောက်လို့နေတဲ့မြေထိုးဆက်ကိုလုံခြုံရေးစောင့်ရက်ပေးနေတဲ့တက်ဖွဲ့ဝင်တွေကို KNU အဖွဲ့ကနေအင်အား၄ဦးခန့်နဲ့လာရောက်ပစ်ခတ်ခဲ့ကြောင်းဇန်နဝါရီလ18ရက်နေ့မှာတော့ဗော်ဆဲခိုကြီးရွာရဲ့အရှိဘက်3မှန်ခန့်အကွာမှာ KNU အဖွဲ့ကထောင်ထားတဲ့ကားမိုင်းတစ်လုံးကိုနင်းမိပောက်ကွဲခဲ့ပြီးတပြိုင်နက် KNU အဖွဲ့ကအင်အား20ဦးခန့်ကလက်နက်ကြီးလက်နက်ငယ်တွေနဲ့နှောက်ယှက်ပစ်ခတ်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ခဲ့ပြီးဒီဖြစ်စဉ်အတွင်းတပ်မတော်ဘက်မှစစ်သည်တဦးကြာဆုံးခဲ့ပြီးမော်တော်ယာဉ်တစ်စီးပျက်စီးဆုံးရှုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ် KNU ဘက်ကတော့တိုက်ပွဲဖြစ်တာမှန်ကန်တယ်ဆိုတာကိုအတည်ပြုခဲ့ပြီးအကြအဆုံးအခြေအနေတွေကိုတော့မသိရသေးဘူးလို့ဆိုပါရယ်။နေမြေချက်ထွင်မှုတွေဆက်လုပ်လာမယ်ဆိုရင်တော့ဆက်ပြီးတော့တိုက်ပွဲတွေဖြစ်လာနိုင်သေးကြောင်းပြောပြပါရယ်
။ဒီလိုမျိုးသူတို့ကနေပြီးတော့မှဒီလိုအမြဲတမ်းပဲဒီလမ်းကြောင်းဆက်မှတ်တဲ့လမ်းကြောင်းထက်ကျော်လို့ပြီးတော့ဟိုလှုပ်ရှားနေမယ်ဆိုလို့ရှိတော့ရှစ်ဆက်ဟိုခိတိမှုတွေဖြစ်ဖို့တော့အလားလာတော့ဟိုရှိနေမှာပဲ
။ပြီးခဲ့တဲ့နှစ်ကလည်း KNU တက်မှ9တက်မှ6တက်မှနှစ်တို့နဲ့လည်းထိတွေ့မှုတွေရှိခဲ့ပါတယ်။တက်မှ၅ဘက်ကတော့မြမတက်မတော်ကသူတို့နယ်မြေတွင်စီးရေးပြင်ဆင်မှုတွေနဲ့လမ်းဖောက်လုပ်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တဲ့တက်မှဟာလည်းဖြစ်ပါတယ်။ဒီအတွက်ပြီးခဲ့တဲ့နှစ်အတွင်းမှာမြမတက်မတော်နဲ့ KNU တက်မှ၅တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာရစရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ရှင်။